This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဝီဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘေးတို့မှဂင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစီလို့ဝီဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်ဩဂုတ်လ12ရက်ဝီဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်တို့ဦးနိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ဗမော်သွားစစ်သင်္ဘောအုပ်စုမှထွက်ပြေးလွတ်မြောက်လာခဲ့တဲ့ဒုတိယရဲအုပ်တအူးနဲ့စစ်မှုထမ်းနှစ်ဦးအားထိန်းသိမ်းစောင့်ရှောက်ထားတဲ့သတင်းကိုတင်ပြပေးပါမယ်။မန္တလေးမြို့ကိုဝင်းစိတ်ကန်းကနေကချင်ပြည်နယ်ဗမော်မြို့ကိုဥတီခုံမောင်းခဲ့တဲ့စစ်သင်္ဘောအုပ်စုမှထွက်ပြေးလွတ်မြောက်လာခဲ့တဲ့ဒုတိယရဲအုပ်တအုပ်နဲ့စစ်မှုထမ်းနှစ်ဦးအားထိန်းသိမ်းစောင့်ရှောက်ထားတယ်လို့ NUG ကာကွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ AR မြင့်အတိုင်းစံတက်လာခဲ့တဲ့စစ်သင်္ဘောအုပ်စုမှဒုတိယရဲအုပ်တအုပ်နဲ့အတမလူသစ်စုဆောင်ခံထားရတဲ့စစ်မှုထမ်းနှစ်ဦးဩဂုတ်လ10ရက်နေ့မှာထွက်ပြေးလွတ်မြောက်လာခဲ့တယ်လို့ဆိုပါတယ်။ဗမော်မြို့ကိုစစ်ကူနဲ့ရိတ်ခါပေးပို့နိုင်ရန်စစ်သင်္ဘော18စီးထပ်မင်းဇူလိုင်လဇန်ပိုင်းမှစတင်ကမန္တလေးကိုဝင်းစိတ်ကန်းကနေ AR မြင့်ချောင်းအတိုင်းစံတက်လာခဲ့ပြီးတော့ပြည်သူ့ကာကွယ်ရေးတပ်မတော်နဲ့မဟာမိတ်တပ်ဖွဲ့အသီးသီးကမြစ်ချောင်းတစ်လျှောက်အစဉ်စဉ်ကြားပြတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီလိုတိုက်ခိုက်မှုအတွင်းစစ်သင်္ဘောပေါ်မှာရှုပ်ထွေးမှုများဖြစ်ပေါ်နေစဉ်ဒုတိယရဲအုပ်သူရအောင်နဲ့အဓမ္မလူသစ်စုဆောင်ခံရသူဟန်ဝင်းအောင်ပိုင်ထက်အောင်တို့သင်္ဘောပေါ်မှာခုံချထွက်ပြေးနိုင်ခဲ့တယ်လို့ဆိုပါတယ်။အကြံဘတ်စစ်တပ်ရဲ့ဖိနှိပ်မှုများကြောင့်သင်္ဘောပေါ်ပါလာတဲ့စစ်သားများနဲ့အဓမ္မလူသစ်စုဆောင်ခံရသူများကြားမှာစိတ်တကြဆင်းမှုများဖြစ်ပေါ်နေကထွက်ပြေးလွတ်မြောက်ရန်ကြံစည်မှုများရှိခဲ့ကြောင်း၎င်းတို့သုံးဦးကအသိပေးပြောကြားခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မန္တလေးမြို့နားမှာ NUG တပ်တွေဝင်ရောက်လှုပ်ရှားနိုင်နေပြီလို့အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့အလဲပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့မန္တလေးမြို့နဲ့15မိုင်ပတ်ချာလေနေမြေတွေမှာ NUG တပ်တွေဝင်ရောက်လှုပ်ရှားနိုင်နေပြီလို့ဩဂုတ်လ17ရက်နေ့ PDF Insight ကအသိပေးဖော်ပြထားပါတယ်။မန္တလေးမြို့နားမှာလှုပ်ရှားနေတဲ့ Unicorn ပျောက်ကြားတပ်ဖွဲ့ဝင်များကိုတွေ့ရစဉ်လို့မှတ်တမ်းတပ်ပုံများနဲ့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အကြံဘက်စစ်ကောင်စီတပ်ရဲ့လူအခွင့်ရေးချိုးဖောက်မှုများကြောင့်နေရဲဆုံးခွာထွက်ပြေးတင်းရှောင်နေရသောစစ်ဘေးရှောင်ပြည်သူများနဲ့တော်လိုင်းရဲဘော်များတွေ့ဆုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနပြည်သူလူထုလုံခြုံရေးဌာနမှဒေသခံတော်လိုင်းမှာမိများပြည်သူ့ကာကွယ်ရေးအဖွဲ့ဝင်များနဲ့ပူးပေါင်းပြီးစစ်စင်ရေးနယ်မြေအတွင်းမှာရှိတဲ့အကြံဘက်စစ်ကောင်စီတပ်ရဲ့စစ်ရာဇဝတ်မှုကျူးလွန်ခြင်းလူအခွင့်ရေးချိုးဖောက်ခြင်းများအားမြေပြင်ကွင်းစစ်မှတ်တမ်းတင်စည်ရင်ပြုစုလျက်ရှိတယ်လို့နေပြည်တော် PDF မှတရင်ထုတ်ပြန်ထားပါတယ်။ဒါအပြင်အကြံဘက်စစ်ကောင်စီတပ်ရဲ့လူအခွင့်ရေးချိုးဖောက်မှုများကြောင့်နေရဲဆုံးခွာထွက်ပြေးတင်းရှောင်နေရတဲ့စစ်ဘေးရှောင်ပြည်သူများနဲ့တွေ့ဆုံကအရေးပေါ်လိုအပ်လျက်ရှိတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများအမြန်ဆုံးကူညီပံ့ပိုးပေးနိုင်ရေးအတွက်သက်ဆိုင်ရာဌာနများဖြင့်ချိတ်ဆက်ဆောင်ရွက်လျက်ရှိကြောင်းအသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နန်းတောင်ရွာမှာတက်ဆွေးထားတဲ့စစ်ကောင်စီကိစ္စခန်းအားတွားရောက်တိုက်ခိုက် ထိခိုက်သေးဆုံးမှုရှိခဲ့တဲ့တဲ့င်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းပလောမြို့နယ်နန်းတောင်ရွာမှာတက်ဆွဲထားတဲ့စစ်ကောင်စီဂိတ်စခန်းကိုတွားရောက်တိုက်ခိုက်ခဲ့တယ်လို့ KNL တပ်မဟာလီအထူးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ10ရက်နေ့မနက်6:30မိနစ်အချိန်ကမှအဆိုပါဂိတ်စခန်းကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာလီအထူးတပ်ဖွဲ့ကတွားရောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါတိုက်ပွဲအတွင်းစစ်ကောင်စီဘက်ကတအူးတိဆုံးခဲ့ပြီးတော့၄ဦးအပြင်ထန်တန်းရရခဲ့တယ်လို့သိရပြီးစစ်ကောင်စီကလက်နက်ကြီးဒရုန်းများဖြင့်ပြန်လည်ပစ်ခတ်ခဲ့ပေမယ့်အထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ KNL Special Force အနေဖြင့်စစ်ကောင်စီတပ်အင်အားကိုပြန်ကျဲသွားစီရန်နှင့်၎င်းတို့စခန်းမှလုံခြုံစွာနေစေကာမူမလုံခြုံတဲ့ခံစားချက်ကိုရရှိစေရန်နေစဉ်လုပ်ငန်းဆောင်တာများကိုအနှောက်အယှက်ဖြစ်စေရန်ရန်သူအားအမဲ့ချွေတဲ့လုပ်ငန်းစဉ်ကိုဆောင်ရွက်ရန်တွားရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မိုးမျိုးနယ်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အယက်သားတအူးတည်ဆုံးခဲ့ပြီးတော့6ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေမြေခလဲလူထုခရိုင်မိုးမျိုးနယ်မှာစစ်ကောင်စီတပ်ကပြည်သူလူထုကိုပစ်မှတ်ထားပြီးတော့ကျေးရွာများအတွင်းလက်နက်ကြီး55လုံးဒရုန်းဖြင့်ဘုံဒီ3လုံးပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အယက်သားတအူးတည်ဆုံးပြီးတော့6ဦးဒဏ်ရာရခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။အဂုလာရှိရနေနေ့လယ်12နာရီအချိန်မှာရွှေဝါတယင်းခမရ339ကမအူပင်ကြီးရွာတွေကို120မမလက်နက်ကြီးတလုံးပစ်ခတ်ခဲ့ရာအသက်20အရွယ်ရှိတဲ့ကိုရဲလင်းသူလက်နက်ကြီးထိမှန်တီဆုံးခဲ့ပြီးတော့အသက်28နှစ်အရွယ်ကိုစရာမျိုးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အဂုလာ9ရက်နေ့မနက်10နာရီနဲ့12နာရီအချိန်မှာလည်းကညွတ်ကွင်းအခြေဆိုင်ခမရ439တက်ရင်မှဟာဝေစာလက်နက်ကြီး3လုံးဖြင့်ပစ်ခတ်ခဲ့ရာဥအောင်ကိုလင်း43နှစ်ဥအောင်တန်းစော်45နှစ်နဲ့ဒေါ်နန်းပူ49နှစ်တို့ထိမှန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အလားတူအော်ဂိုလာ10ရက်နေ့မနက်10နာရီ45မိနစ်အချိန်မှာလည်းဗမာမြေရေးချေးရွာကိုလက်နက်ကြီး3လုံးပစ်ခတ်ခဲ့ပြီးတော့ညနေ 9:40 မိနစ်40အချိန်မှာထဏီကုန်းချေးရွာကို120မမလက်နက်ကြီး2လုံးပစ်ခတ်ခဲ့ရာတမခေါမနော်မူတေး44နှစ်နဲ့စောသားကြီး20နှစ်တို့ပြင်းထန်ထဏ်ရာရရှိခဲ့ပြီးတော့ထွန်နီကုန်းကြေးရွာမှာနေအိမ်3လုံးပျက်စီးခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့စကိုင်းမြို့နယ်တောင်ရင်းရွာအနီးနားကို Jet Fighter 4စီးဖြင့်တိုက်ခိုက်ပြီးတော့အရသား6ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်စကိုင်းမြို့နယ်မြောက်ချမ်းတောင်ရင်းရွာအနီးနားကိုတတဦးတက် Jet Fighter 2စီးနဲ့မိထီလာတက် Jet Fighter 2စီးတို့ဖြင့်နေ့လယ်2နာရီ5မိနစ်ကစပြီးတော့လေကြောင်းတိုက်ခိုက်မှုအကြိမ်20ခန်းပြုလုပ်ခဲ့ကြောင်း Wallet Informational Network မှသတင်းထုတ်ပြန်ထားပါသည်။အဒီလိုတိုက်ခိုက်မှုကြောင့်ပြည်သူ6ဦးကန်တီဆုံးကအထိခိုက်အများပြားရှိခဲ့ပြီးတော့ကားကြီး၄စီးမီးလောင်ပျက်စီးခဲ့တယ်လို့နေအိမ်တချို့လည်းပျက်စီးသွားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ပေါင်းမြုံနယ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ခလီတအူးအပါဝင်၅ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ၁၇ရက်နေ့မနက်၉နာရီခန့်မှာတရဦးလေတပ်စခန်းမှာဝိုင်းတွဲလေရင်တစည်းဟာပေါင်းမြုံနယ်အရှေ့ပိုင်းမှာရှိတဲ့ကျေးရွာများကိုအကြိမ်၃ချိန်ထပ်မံဘုံကျဲတိုက်ခိုက်ခဲ့ပြီးတော့ဘုံသီး၅၀ခန့်ထဲချခဲ့ကြောင်းဒေသတရင်များအယားသိရပါတယ်။တိုက်ခိုက်မှုအတွင်းရှက်ခွာလေးရွာမှာဘုံသီးချရောက်ပောက်ခွဲခဲ့ရာခလီတအူးအပါဝင်လူ၃ဦးသေဆုံးပြီးတော့၅ဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒါအပြင်မုံတော်ရွာနဲ့ညောင်ပင်တိုက်ရွာမှာလည်းစစ်ဆောင်ပြည်သူတအူးစီထိမှန်တီးဆုံးခဲ့ကဒဏ်ရာရသူ30ဦးခန့်အနက်အချို့မှာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့သိရပါတယ်။ဒါအပြင်ပခုတ်ကူအခြေဆိုင်တပ်မ131မှအင်အား1000ကျော်ပါစစ်ကြောင်းတစ်ခုဟာငမှုကြီးရွာမှာညောင်ပင်သာရွာကိုဝင်ရောက်လာပြီးတော့ကလေးငယ်များနဲ့လူငယ်အချို့ကိုဖမ်းဆီးသွားတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအမှတ်၈ပြည်တော်စုလမ်းမကြီးရဲ့မြိတ်ပလောလမ်းပိုင်းအားပြန်လည်ဖွင့်လှစ်တဲ့တင်ကိုတင်ပြပေးပါမယ်။နှစ်ဖက်ထိတွေ့တိုက်ပွဲများငြိမ်သက်သွားပြီဖြစ်တာကြောင့်မြိတ်ပလောလမ်းပိုင်းအား2025ခုနှစ်ဩဂုတ်လ12ရက်နေ့ကစတင်ပြီးရခိုင်အတိုင်းပြန်လည်အသုံးပြုနိုင်ပြီဖြစ်ကြောင်းမြိတ်ခရိုင်အမှတ်၁တပ်ရဲမှတင်ထုတ်ပြန်ထားပါသည်။2025ခုနှစ်ဇူလိုင်လ24ရက်နေ့မှဩဂုတ်လ9ရက်နေ့အထိပလောမြို့အတွင်ပြည်သူ့ကာကွယ်ရေးတပ်မတော်တော်လိုင်းမာမိတ်တပ်ပေါင်းစုနဲ့စစ်ကောင်စီတပ်တို့အကြားနှစ်ဖက်ထိတွေ့တိုက်ပွဲများပြင်းထန်စွာဖြစ်ပွားခဲ့တာကြောင့်အမှတ်၈ပြည်တော်စုလမ်းမကြီးရဲ့မြိတ်ပလောလမ်းပိုင်းအားပြည်သူလူထုရဲ့လုံခြုံရေးအတွက်ယာယီပိတ်ထားခဲ့တယ်လို့ဖော်ပြထားပါတယ်။2025ခုနှစ်ဇူလိုင်လ24ရက်နေ့မှဩဂုတ်လ9ရက်နေ့အထိပလားမြို့အတွင်ပြည်သူ့ကာကွယ်ရေးတပ်မတော်တော်လိုင်းမာမိတ်တပ်ပေါင်းစုနဲ့စစ်ကောင်စီတပ်တို့အကြားနှစ်ဖက်ထိတွေ့တိုက်ပွဲများပြင်းထန်စွာဖြစ်ပွားခဲ့တာကြောင့်အမှတ်၈ပြည်တော်စုလမ်းမကြီးရဲ့မြိတ်ပလောလမ်းပိုင်းအားပြည်သူလူထုရဲ့လုံခြုံရေးအတွက်ယာယီပိတ်ထားခဲ့တယ်လို့ဖော်ပြထားပါတယ်။ပလားမြို့နေမိဘပြည်သူများအနေဖြင့်ပလားမြို့အတွင်သွားလာခြင်း လုံးဝမပြုတ်လောက်ကြရန်ပြည်သူ့ကာကွယ်ရေးတပ်မတော်မြေခရိုင်အမှတ်၁တပ်ရင်းနှင့်ကရင်အမျိုးသားကာကွယ်ရေးတပ် KNDO တပ်ရင်း9မဟာမိတ်တပ်ပေါင်းစုမှမြေတားရပ်ခံထားပါရခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်တာဂီခါရှဲနဲ့ဗဒဲဖူတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာ။စီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုပူပူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ပူပူပါပထမဦးစွာတင်ပြပေးမယ့်သတင်းကတော့အကျန်းဖက်စိုးစုကဆွေးနွေးလိုကြောင်း KIO ကိုနှစ်ခါကမ်းလှမ်းခဲ့ပြီး KIO ကနေစတင်ကမ်းလှမ်းတာမဟုတ်ဘူးလို့ဒုက္ခချုပ်ကြီးကိုမော်အသိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်အကျန်းဖက်စိုးစုကငြိမ်းချမ်းရေးဆွေးနွေးလိုကြောင်း KIO ကိုကမ်းလှမ်းခဲ့တာနဲ့ပတ်သက်ပြီး KIO ကနေစတင်ကမ်းလှမ်းတာမဟုတ်ဘူးလို့ဒုက္ခချုပ်ကြီးကိုမော်ကလူမှုကွန်ရက်မှာဩဂုတ်လ17ရက်နေ့ကအသိပေးရှင်းလင်းဖော်ပြထားပါတယ်မနေ့တုန်းကနေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးစကားဝိုင်းအပြီးမှာနေပြည်တော်ကနေ PCG ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကိုစကားမှပါပါတယ် KIO နဲ့ online ဆွေးနွေးဖို့အကြောင်းကြားတာဖြစ်ပါတယ် KIO ရဲ့သဘောထားကတော့ online ဆွေးနွေးမှုမဟုတ်ပဲတကယ်ဆွေးနွေးလို့သောဆန္ဒရှိတဲ့ဆိုရင်ညီကြီးနားမှာတွေ့ဆုံဖို့အတွက် KIO ကိုယ်စားလှယ်အဖွဲ့လွှတ်ပေးနိုင်တယ်လို့အကြောင်းပြန်ကြားခဲ့ပါတယ် KIO ကိုပြန်ပြီးအကြောင်းပြန်ကြားမှုမရရှိခဲ့ပါဘူးလွန်ခဲ့တဲ့လပိုင်းကတခါထပ်ပြီး PCG ကနေတဆင်မိတာကြောင့် KIO ရဲ့သဘောထားကယခင်အတိုင်းဖြစ်ကြောင်းအကြောင်းပြန်ထားပါတယ်လို့ BBC သတင်းဌာနရဲ့မေးမြန်းမှုကိုဒုတိယဗိုလ်ချုပ်ကြီးကိုမော်ကတုံ့ပြန်ရှင်းလင်းထားပါတယ်။ဒါ့အပြင် KIO ငြိမ်းချမ်းရေးသဘောထားကိုသတင်းထုတ်ပြန်တာမျိုးမလုပ်ပေမယ့်တရုတ်ဂျပန်နဲ့နိုင်ငံတကာတန်တပန်တွေကိုအသိပေးခဲ့ကြောင်းဆက်လက်ပြောဆိုထားပါတယ်။လက်ရှိတိုင်းဒေသတော်လှန်ရေးအဖွဲ့အစည်းတွေနဲ့အမြဲလိုလိုတွဲဆောင်ဆွေးနွေးမှုတွေရှိနေပြီးချင်းညီနောင်အဖွဲ့ CP နဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွဲဆောင်ခဲ့ကြောင်းချင်းတိုင်းဒေသ CBCNF တို့နဲ့တွဲဆောင်မှုဟာကချင်ချင်းညီကိုတွေတွဲဆောင်မှုဖြစ်တယ်လို့တော်လိုင်းအဖွဲ့အချင်းချင်းတွဲဆောင်မှုလည်းဖြစ်တယ်လို့យေတာထားပါတယ်အဆိုပါဖြစ်ရပေါ် NUG နိုင်ငံကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကအခုရပိုင်း Distop Information တွေဖြန့်ပြီးပုံဖြတ်ကြတာတွေလည်းတခန်းရက်သစ်ပြီးထင်ပါတယ်တခန်းရက်ပြီးမယ်လေနောက်ထပ်ပုံစံအသစ်တွေနဲ့ထပ်လာအောင်မယ်ဆိုတာကိုလည်းအမြင်မပြတ်သတိကပ်ပြီးရန်သူတီလုံးဇက်ကွက်တွေနဲ့လိုက်မကမီဖို့အရေးကြီးလာပါတယ်သတိကြီးကြီးထားပြီးကိုလန်းချောင်းတိုင်းမှန်မှန်လို့ဆရာရှိတဲ့မူလတော်လိုင်းရဲ့အလုံးဆရာနာရှင်ဖြုတ်ချရေးအတွက်မမိတ်မတုံနီလန်းပေါင်းစုံကနေစက်ယုံကြဖို့ပါပဲလို့ပြောကြားထားပါတယ်ရှင်အခုတခါဆက်လက်ပြီးတော့2025ခုနှစ်ဇူလိုင်လအတွင်းလူသားချင်းစာနာမှုအကူအညီငွေတက်969.64 လေးတန်းအမှန်တကယ်အကူအညီလိုအပ်နေသူများကို NUG ပံ့ပိုးပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနှင့် BNR ဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာန၏2025ခုနှစ်ဇူလိုင်လအတွင်းလူသားချင်းစာနာမှုအကူအညီငွေတက်969.64 လေးတန်းကိုအမှန်တကယ်အကူအညီလိုအပ်နေသူများထံပံ့ပိုးပေးနိုင်ခဲ့တယ်လို့သတင်းရရှိပါရတယ်။တော်လန့်ပြည်သူများ၏ပြည်သူ့မှပြည်သူအလူငွေဖြစ်သည့်ငွေတက်969.64 လေးတန်းကိုနေရဆွန့်ခွာထွက်ပြေးတင်းရှောင်သူစစ်ဘေးရှောင်ပြည်သူ 34,613 ဦး၏အရေးပေါ်စားနပ်ရိက္ခာအတွက်ငွေကျပ် 199.31 တန်ထိတွေ့တိုက်ပွဲများ၌ကြဆုံခဲ့ရတဲ့သူရဲကောင်းပြည်သူ 168 ဦးနှင့်ထိခိုက်ဒဏ်ရာရရှိသူ 318 ဦးအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီဖြင့်ငွေကျပ် 35.23 တန်နိုင်ငံအကြီးအကဲများနှင့်၎င်းတို့မိသားစုဝင်များအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီဖြင့်ငွေကျပ် 3.45 တန်တဘာဝဘေးအန္တရာယ်ထိခိုက်ခံစားရသူများအတွက်ငွေကျပ် 303.89 တန်စီဒီအမ်ဝန်ထမ်းနှင့်၎င်းတို့မိသားစုဝင်များအတွက်ငွေကျပ် 5.25 တန်အထွေထွေလူသားချင်းစာနာမှုအကူအညီဖြင့်ငွေကျပ် 17.63 တန်ထိခိုက်လွယ်ပြည်သူများနှင့်၎င်းတို့မိသားစုဝင်များအတွက်ငွေကျပ် 12 တန်ထောက်ပံ့ခဲ့တယ်လို့သိရပါတယ်ဝန်ကြီးဌာန၏ဇူလိုင်လတလတာပံ့ပိုးပေးနိုင်ခဲ့မှုအခြေအနေများကိုအစီရင်ခံတင်ပြရင်တော်လိုင်း၄နှစ်ကျော်ကာလအတွင်းတော်လိုင်းအောင်မြင်နိုင်ရေးကိုသာရှိရှိပြီးအဖက်ဖက်အကြက်အတဲများကြောင့်မှတညံခန့်ကပါဝင်တော်လိုင်းနေသောပြည်သူတဦးချင်းစီတိုင်းလှုပ်ဆောင်ချက်များထားရှိသည့်စိတ်ဓာတ်များကိုလေးစားဂုဏ်ယူမိကြောင်းဖော်ပြထားပါရရှင်အခုဆက်လက်ပြီးတော့အကျန်းဖက်စိုးစုကျူးလွန်မှုတွေကြောင့်ထိခိုက်ခံစားရသူစစ်ရှောင်တွေကိုရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထောက်ပံ့ကူညီမှုတွေပြုလုပ်တဲ့တရင်ကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းဒေသကြီးချောင်းမြို့နယ်အတွင်းကျေးရွာတချို့မှာအကျန်းဖက်စိုးစု၏ပြစ်ခတ်ကျူးလွန်မှုတွေကြောင့်တိုက်စုံးမှုတွေရှိခဲ့တယ်လို့ပြင်းထန်စွာထိခိုက်ခံစားခဲ့ကြရတဲ့ဒေသခံတွေနဲ့စစ်ရှောင်ပြည်သူတွေကိုမြို့နယ်ရှိလူခွင့်ရေးဆိုင်ရာတာဝန်ခံကရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထောက်ပံ့ကူညီမှုတွေကိုဩဂုတ်လထဲမှာပြုလုပ်ခဲ့ကြောင်း NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။ထို့ထောက်ပံ့ကူညီမှုတွေကိုမြို့နယ်လူခွင့်ရေးဆိုင်ရာတာဝန်ခံမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့မြို့နယ်လူသားချင်းစာနာအဖွဲ့တို့ကပူးပေါင်းပြုလုပ်ခဲ့တာဖြစ်တယ်လို့အသိပေးထားပါတယ်။အကျန်းဖက်စေအုပ်စုရဲ့လက်နက်ကြီးပြစ်ခတ်ခံရရင်တိုက်စုံးခဲ့ရသူများနဲ့ထိခိုက်ဒဏ်ရာရရှိခဲ့သောပြည်သူတွေအတွက်တင်းတင်းနဲ့ငွေကြေးပမာဏကိုပေးအပ်ခဲ့ ပြီးစုစုပေါင်းပြည်သူ၈ဦးအားထောက်ပံ့ကူညီပေးခဲ့တယ်လို့သိရပါတယ်။ဒါ့အပြင်စစ်ရှောင်ပြည်သူတွေကိုလူခွေရင်တာဝန်ခံတွေကစိတ်ခွန်အားဖြင့်စကားတွေပြောကြားနှစ်သိမ့်ပေးခဲ့ကြတယ်လို့ထမင်းအဟာရကျွေးမွေးခြင်းတွေကိုလည်းပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။လူခွေရင်ဆိုင်ရာတာဝန်ခံတွေအနေနဲ့ပြည်သူနဲ့တသားတည်းရှိနေပြီးလိုအပ်ချက်တွေကိုအချိန်နဲ့တပြင်းညီပူးပေါင်းဆောင်ရွက်ဖြည့်ဆည်းပေးနေကြောင်းထုတ်ပြန်ထားပါတယ်ရှင်။ကြောင်ဝင်းမြို့တွင်ရေကြီးရေရှမ်းမှုကြောင့်ကလေးငယ်တူရေနစ်တည်ဆုံရတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။တောင်ပြည်တက်မဟာနယ်နယ်မြေကြောင်ဝင်းမြို့ရက်ွက်တည်တွင်ဩဂုတ်လ9ရက်နေ့ကမိုးဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုဖြစ်ပွားပြီးအသက်3နှစ်အရွယ်မောင်ပြည့်ဖြူအောင်မျောပါသွားခဲ့ကြောင်း PSLF DNL မှတဲ့ရင်ထုတ်ပြန်ပါတယ်။ထိုကလေးငယ်ကိုပလောင်ပြည်နယ်လူမျိုးရေးတပ် PSLF DNL တာဝန်ရှိသူများနဲ့လူမှုကူညီရေးအသင်းမှရှာဖွေရရင်ဩဂုတ်လ10ရက်နေ့၌တည်ဆုံနေသည့်ရုပ်လောင်းကိုပြန်လည်တွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ကြောင်မင်းမြို့နယ်တွင်ယခုလတွင်မိုးများဆက်မပြတ်ရွာသွန်းမှုကြောင့်ကျေးရွာတချို့၌ရေကြီးရေရှမ်းမှုဖြစ်ပွားခဲ့ပြီးအမျိုးသား2ဦးရေနစ်တည်ဆုံသွားခဲ့ကာပြည်သူလူထုများ၏ပြောင်းမှုဆိုင်ခင်းများလည်းအများပြပျက်စီးသွားခဲ့တယ်လို့သိရပါတယ်ရှင်။အခုဆက်လက်ပြီးတော့ကောလင်းတောက်တန်းရွာဓမြမှုတရားခံ၄ဦးကိုဖမ်းဆီးရမိတဲ့တဲ့ရင်တင်ဆက်ပေးပါမယ်။စကိုင်းတိုင်းကောလင်းမြို့နယ်အရှိချမ်းတောက်တန်းရွာဓမြမှုတရားခံ၄ဦးအားဖမ်းဆီးရမိခဲ့တယ်လို့ကောလင်း info ကထုတ်ပြန်ထားပါတယ်။ဇူလိုင်လ22ရက်နေ့ညတကောင်းအချိန်ကတောက်တန်းရွာနေဦးမင်းခေါင်နဲ့မိသားစုဝင်၄ဦးအားကျိုးတုပ်ရိုက်နှက်ဓမြတိုင်းမှုဖြစ်ပွားခဲ့ကာငွေသိန်း160ကျပ်နဲ့ပစ္စည်းများပါသွားခဲ့တယ်လို့ဆိုပါတယ်။အဆိုပါဓမြမှုကျူးလွန်ခဲ့သူ၄ဦးအားတော်လှန်ရေးအဖွဲ့ပေါင်းစုံကကျိုးပဲဖော်ထုတ်ဖမ်းဆီးနိုင်ခဲ့တယ်လို့ဩဂုတ်လ17ရက်မှာတည်ပြထားပါတယ်။၎င်းတရားခံများဟာဝင်းတုံမြို့နယ်နမ်ခန့်ရွာမှတဦး၊ကန့်ကုန်းရွာမှတဦး၊ကောလင်းမြို့နယ်လက်ပံခုံရွာမှတဦးနဲ့ရှော့ဖြူကုန်းအရှိရွာမှတဦးတို့ဖြစ်ကြောင်းသိရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့မွန်ပြည်ဖက်ဒရယ်ကောင်စီမှကမကဋ္ဌပြုလုပ်တဲ့ရှီဦးသူနာပြုနဲ့အသက်ကယ်ဆယ်ရေးတင်နန်းစင်ပွဲပြုလုပ်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFCE တမိုင်ဌာန DOH နဲ့မွန်ပြည်တော်လှန်ရေးတဲ့ MSRF တို့ကကမကဋ္ဌပြုလုပ်တဲ့ရှီဦးသူနာပြုနဲ့အသက်ကယ်ဆယ်ရေးတင်နန်းစင်ပွဲကို MSRF တပ်စခန်းမှာကျင်းပခဲ့တယ်လို့ထုတ်ပြန်ထားပါတယ်။တင်နန်းစင်ပွဲကို MSFC အုပ်ချုပ်ရေးကော်မတီဥက္ကဋ္ဌနိုင်မွန်ဆိုင်မှတင်နန်းဖွင့်လှစ်ကြခြင်းအကြောချက်နဲ့အဖွဲ့မှစကားပြောကြားခဲ့ပြီးMSRF တရင်မှုဘုံမူတွာကွန်အမှတ်3တောင်ပိုင်းစစ်ဒေတာဗျူဟာ33မှာရဲဘော်ပညာ 1PDF တောင်ဝင်ခံဘူရန်နိုင်တို့ကမိန့်ခွန်ပြောကြားခဲ့ကြတယ်လို့သိရပါတယ်။ပြီးနောက် MSFC တမ်းမာရေးဌာန DOH မှာဌာနမှုဒုဌာနမှုနဲ့တောင်ဝင်ရှိသူများကတင်နန်းစင်လက်မှတ်နဲ့ဂုဏ်ပြုလက်ဆောင်များပေးအပ်ခဲ့ကာတင်နန်းသားတင်နန်းသူများကိုစားရဲဘော်မေတ္တိုက်ကကျေးဇူးတင်စကားပြောကြားခဲ့ပြီးတင်နန်းစင်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တယ်လို့ဆိုပါတယ်။ရှေးဦးသူနာပြုနဲ့အသက်ကယ်ဆယ်ရေးတင်နန်းကာလတစ်လတာအတွင်းစတွေ့မြေပြင်လက်တွေ့ပူးခြားမှုများကိုပါတင်ကြားပို့ချပေးနိုင်ခဲ့တယ်လို့သိရပါတယ်။၎င်းတင်နန်းကိုမွန်ပြည်နယ်တော်လှန်ရေးတပ် MSRF ရေးပြည်သူ့ကာကွယ်ရေး YPDF ပြည်သူ့ကာကွယ်ရေးတမရော PDF ဒေါ်နာတယင်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး APSDF တယင်တင်နဲ့ပြည်ထရေးဌာနတို့မှတင်နန်းသားတင်နန်းသူ19ဦးပါဝင်တက်ရောက်ခဲ့ကြပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီခါရှက်နဲ့ဗရေပိုးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့မိုးမခဆောင်းပါဖြစ်တဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့တေဆုံရသူနေစဉ်ရှိနေစစ်ကော်မရှင်ကဝါပြည်နဲ့ဆက်ဆံရေးပိုကောင်းအောင်စ조사လာနေဆိုတဲ့မြန်မာနေခရိုနီကယ်ဩဂုတ်လ10ရက်မြင်ကွင်းကိုမင်းယူကဖတ်ကြားတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနေခရိုနီကယ်ဩဂုတ်10မြင်ကွင်းလေကြောင်းတိုက်ခိုက်မှုတွေနဲ့တေဆုံရသူနေစဉ်ရှိနေစစ်ကော်မရှင်ကဝါပြည်နဲ့ဆက်ဆံရေးပူကောင်းအောင်ကြိုးစားလာနေ။ဩဂုတ်လ10ရက်နေ့ညမှာကရင်ပြည်နယ် KNU KNL အုပ်ချုပ်ရေးအရာတပ်မဟာခွန်နယ်မြေထဲကနေရာနှစ်နေရာကိုအာဏာသိမ်းစစ်တပ်ကလေရင်နဲ့ဘုံကျဲခဲ့ရမှာထိခိုက်ပျက်စီးရမှုနဲ့နေအိမ်ဈေးဆိုင်တွေပျက်စီးခဲ့တယ်လို့ကနဦးသတင်းတွေပေါ်ထွက်လာခဲ့ပါတယ်။မြောက်ရီခိုင်နယ်မှာတည်ရှိပြီး KNU ရဲ့နယ်မြေသတ်မှတ်ချက်အရတပ်မဟာခွန်နယ်မြေလို့ခေါ်ဆိုတဲ့ဒေသတွေကမော်ပဲခုနဲ့တိဗေထခြေပါတွေကိုစစ်ကောင်စီကဝိုင်းတွဲစစ်လေရင်နဲ့ဘုံလုံးရင်20ဝန်းကျင်ဩဂုတ်လ10ရက်နေ့ညမှာခြေချခဲ့တာဖြစ်ပါတယ်။ဩဂုတ်လ12ရက်နေ့ဟာကရင်လက်နက်ကိုင်တော်လှန်ရေးစတင်ခဲ့သူစောဘဦးကြီးကြဆွန်းတဲ့နေ့ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ကာနေ့စဉ်အခမ်းအနားကျင်းပလေးရှိတဲ့နေ့မတိုင်ခင်2ရက်အလိုမှာအခုလိုစစ်ကော်မရှင်ဘက်က KNU ရဲ့ဗိုလ်ဌာနချုပ်နေမြေကနေရာတွေကိုဘုံကျဲတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။KNU ဖွဲ့ရဲ့ဌာနချုပ်အဖြစ်သိရှိထားကြတဲ့ဒေသတွေကိုစစ်ကော်မရှင်ဘက်ကလည်းသိရှိထားပြီးဖြစ်က KNU အဖွဲ့ကအလေးထားတဲ့ကရင်အာဇာနည်နေ့မတိုင်ခင်ချင်းချောက်တိုက်ခိုက်မှုတစ်ရက်ဖြစ်ကောင်းဖြစ်နိုင်ပါတယ်။အခုလပိုင်းတွင်မှာ ကရင်ပြည်နယ်နဲ့ထိုင်းနယ်စပ်မြင်းတလျှောက်ကစစ်တပ်ရဲ့ကြံရှိနေသေးတဲ့ကင်းစခန်းတွေကို KNU KNLA တပ်တွေကတစ်ခုပြီးတစ်ခုတိုက်ခိုက်ချွေယူနေတဲ့အပေါ်ဘူးလေကြောင်းတိုက်ခိုက်မှုနဲ့လက်စားချေတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။နောက်တစ်ချက်က KNU အနေနဲ့နှစ်စဉ်ကျင်းပလေးရှိတဲ့အခမ်းအနားတချို့ကိုအခမ်းအနားကျင်းပတဲ့နေ့ရက်နဲ့အချိန်တွေကြမှာအချိန်ကိုက်တိုက်ခိုက်ဖို့တဲ့တာကလည်းရှိခဲ့ဘူးတာဖြစ်ပါတယ်။စစ်ကော်မရှင်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ပြီးKNU က၎င်းတို့ရဲ့စစ်စခန်းတွေကိုချွေယူသိမ်းပိုက်နေတာကိုသတိပေးတားဆီးဖို့ရည်ရွယ်တဲ့သဘောလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ KNU KNLA အဖွဲ့ကလှုပ်ရှားတဲ့ဒေသတွေဖြစ်တဲ့ကရင်ပြည်နယ်၊တနင်္သာရီတိုင်း၊မွန်ပြည်နယ်၊ပဲခူးတိုင်းတို့မှာမြို့တွေသိမ်းယူထိန်းချုပ်ထားတာထက်စစ်ရေးအရအရေးပါတဲ့စခန်းတွေ၊နယ်မြေတွေကို KNU ကစုမိုးထားနိုင်တာဖြစ်ပါတယ်။တစ်ဖက်မှာလည်းအခြားသောကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့စောနယ်သားများဦးဆောင်တဲ့ KTLA DKPA ကလိုထူပေါ် KNU KNLA PC ကော်တူလေအာမီရခင် BGF အစသဖြင့်ဒီမှန်ချက်နဲ့လမ်းစဉ်မတူကွဲပြားတဲ့လက်နက်ကိုင်အဖွဲ့တွေတစ်ဖွဲ့မကလှုပ်ရှားနေကြတာဖြစ်ပါတယ်ခင်အဆက်အဆက်မှာမြန်မာစစ်တပ်အနေနဲ့ကရင်လက်နက်ကိုင်အဖွဲ့စည်းတွေကိုမိမိဘက်ပါအောင်စီယုံနိုင်တာစီယုံဂျားနေဖို့စီယုံတန်စီယုံပြီးကြံတဲ့အဖွဲ့နဲ့တိုက်ခိုက်တဲ့နည်းနဲ့အခြေအနေကိုကင်တွယ်ဖြေရှင်းလာခဲ့တာဖြစ်ပါတယ်အခုလိုနာမည်အရနေရာအရသိရှိပြီးသား KNU ရဲ့ဌာနချုပ်လိုနေရာမျိုးတွေကိုတိုက်ခိုက်လာခြင်းဟာစိတ်ဆက်ဆွေးနွေးမှုရွေးကောက်ပွဲကျင်းပတဲ့အခါအနှောင့်အယှက်မပေးနိုင်အောင်စတဲ့ရည်ရွယ်ချက်တွေကတခုမဟုတ်တခုရည်ရွယ်လှုပ်ဆောင်တာလို့မှန်းဆရပါတယ်စစ်ကောင်မရှင်အနေနဲ့ကရင်ပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းတွေမှာထိုးစစ်ဆင်နေချိန်မှာရှမ်းအရှိမအခြေစိုက်တဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ဒရီဂန်ဒေတာစစ်တိုင်းမှုတို့ကိုဆေးလွတ်ခဲ့တာတွေ့ရပါတယ်။1989ခုနှစ်ဘကပပြိုကွဲပြီးကတည်းကအထူးဒေတာဖွဲ့စည်းမှုဆိုတဲ့အစီအစဉ်အောက်မှာထိုစဉ်ကစစ်အစိုးရနဲ့သဘောတူညီမှုယူကာမိမိတို့ဒေတာကိုမိမိတို့အုပ်ချုပ်နေတဲ့ USA အဖွဲ့ထံစစ်ကော်မရှင်ဘက်ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့အခုရက်ပိုင်းအတွင်းသွားရောက်ခဲ့ပါတယ်။မကြသေးခင်ကအာနာသိန်းစစ်တပ်ရဲ့စစ်စင်ရေးအထူးအဖွဲ့မှတာဝန်ယူခဲ့ရာကတက်အငိမ့်စားဖြစ်ပြီးရှမ်းပြည်နယ်ဝန်ကြီးချုပ်တာဝန်ပေးအပ်ခံရသူဦးအောင်အောင်ဒရီဂန်စစ်ဒေသစစ်တိုင်းမှုနဲ့ရှမ်းပြည်နယ်ရဲမှုတို့ပါဝင်တဲ့အဖွဲ့ဟာဝါပြည်ပန်ဆန်းကိုတွားရောက်ခဲ့ပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ရေးအတွက်အမျိုးသားကာကွယ်ရေးနဲ့လူညုံရေးကောင်စီရဲ့ပန်ကြားချက်အရရှမ်းပြည်နယ်အစိုးရအဖွဲ့ဝင်စစ်တိုင်းမှုတွေကဝါပြည်ကိုလာရောက်ရတာလို့လည်းဆိုပါတယ်။တိုင်းရင်းသားနယ်မြေတွေအနက်ဝါပြည်ဟာဖွံ့ဖြိုးမှုအရှိဆုံးဒေသဖြစ်ပြီးနေပြည်တော်အစိုးရထံမှအကူအညီနဲ့အုပ်ချုပ်မှုနှမျိုးစလုံးလက်ခံရယူခြင်းမရှိဘဲ၎င်းတို့ဘာသာ၎င်းတို့အုပ်ချုပ်နေတဲ့ဒေသတစ်ခုဖြစ်ပါတယ်။နှစ်ပေါင်း30ကျော်40နီးပါးအတွင်းဝါပြည်သွေးစည်းညီညွတ်ရေးတပ်နဲ့မြမစစ်တပ်အကြားကြီးကြီးမားမားစစ်ဖြစ်ပွားခြင်းမရှိခဲ့သလိုမြမစစ်အစိုးရ2010ရွေးကောက်ပွဲပြီးနောက်တက်လာတဲ့အစိုးရလက်ထက်တွေမှာလည်းဝါဒေသရဲ့အများစုသောနယ်မြေတွေကိုမြမအစိုးရရဲ့အုပ်ချုပ်ရေးတပ်ရောက်မှုမရှိခဲ့ပေ။ယမန်နှစ်ကစစ်ကောင်စီတပ်တွေထိန်းချုပ်ထားတဲ့ဟိုပန်နဲ့ပန်လုံကို MNDAA ကတိုက်ခိုက်သိမ်းယူပြီးရပ်ပိုင်းအတွင်းဝါပြည်သွေးစည်းညီညွတ်ရေးတပ်လက်အောက်ကိုလွှတ်အပ်ပေးခဲ့ပါတယ်စစ်ကောင်စီစစ်ကော်မရှင်အနေနဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ကိုရန်မူခြင်းမရှိဘဲအချို့သောအခြေအနေတွေမှာကိုကန့်လက်နက်ကိုင်အဖွဲ့နဲ့ဖြစ်ပွားတဲ့ကိစ္စရပ်တွေမှာဂျားဆက်သွဲသူအဖြစ်အသုံးပြုခဲ့တဲ့တာဒကတွေအခုနှစ်ပိုင်းအတွင်းအများအပြားရှိခဲ့တာဖြစ်ပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးကာလအတွင်းစစ်ကောင်စီတပ်ကဗိုလ်မှူးချုပ်တွေအပါအဝင်စစ်အရာရှိတွေလက်နက်ချခဲ့တဲ့ဖြစ်ရပ်တွေအပြီးပြန်လည်လွှဲအပ်တဲ့ကိစ္စလိုမျိုးမှာဝါအဖွဲ့အနေနဲ့ဂျားဝင်ဆောင်ရွက်ပေးခဲ့တာတွေ့ရပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးနှောင်းပိုင်းအခုလိုကာလတွေမှာလည်းဝါတပ်ဖွဲ့နဲ့စစ်ကောင်စီစစ်ကော်မရှင်တပ်တွေအကြားထိတွေ့တိုက်ခိုက်မှုဖြစ်ပွားခြင်းမရှိတဲ့အနေအထားဖြစ်ပြီးရှမ်းပြည်နယ်ဝန်ကြီးချုပ်တာဝန်ယူထားသူရခိုင်ရှမ်းမြောက်ဒေသရဲ့စစ်စင်ရေးအထူးအဖွဲ့မှုအဖြစ်တာဝန်ယူခဲ့သူကိုစစ်ကော်မရှင်ခေါင်းဆောင်ကကိုယ်စားလှယ်အဖွဲ့အဖြစ်ဆေးလွှတ်ခြင်းဟာရှမ်းအရှိရှမ်းမြောင်းနဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွေကတော်လိုင်းလက်နက်ကိုင်တပ်တွေနဲ့အကြမ်းမှာဂျားဝင်ညှိနှိုင်းသူအဖြစ်အင်အားထိန်းကြီးသူအဖြစ်အသုံးပြုဖို့ရည်ရွယ်ချက်များနောက်ကွယ်မှာရှိနေသလားဆိုတဲ့တန်တရားတွေဖြစ်ပေါ်လာစေတာဖြစ်ပါတယ်ခင်ဗျာ
Video NUG မှာဆက်လက်အသံလွှင့်နေပါတယ်အခုဆက်လက်ပြီးတော့တော်လိုင်းတေးဂီတာအစီအစဉ်မှာ KB ဖိုးလုံးပြည်တော်ဝင်ရေးသားထားပြီးဒေါင်းမင်းသူရိန်ပြည်တော်ဝင်တီးဆိုထားတဲ့တော်လိုင်းမြစ်တာတေးတီလွားဆိုတဲ့တော်လိုင်းတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။စ ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။